မလေးရှားနိုင်ငံကွာလာလမ်ပူးမြို့က Al Jazeera သတင်းဌာနရုံးခန်းကိုမလေးရှားအာဏာပိုင်တွေအင်တာနက်ကဝင်ရောက်စီးနင်းပြီးကွန်ပျူတာတွေကိုသိမ်းဆီးလိုက်ပါတယ်။မလေးရှားနိုင်ငံထဲရွှေ့ပြောင်းဝင်ရောက်လာသူတွေအကြောင်းသတင်းမှတ်တမ်းအစီအစဉ်တစ်ခုကို Al Jazeera သတင်းဌာနကရက်ခုထုတ်လွှင့်ခဲ့တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတုန်းအခုလိုဝင်ရောက်စီးနင်းခဲ့တာဖြစ်ပါတယ်။မလေးရှားလော့ခ်ဒေါင်းနဲ့အချင်းကြချင်းလိုနာမည်ပေးထားတဲ့အဲ့ဒီသတင်းမှတ်တမ်းကဟာမလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဒါစီယေကန့်သက်တားမြစ်ချက်တွေတင်းတင်းကြပ်ကြပ်ချမှတ်ထားနေတော့အထောက်အထားမဲ့နိုင်ငံသားတွေဖမ်းဆီးထိန်းသိမ်းခံရတဲ့ဖြစ်ရပ်တွေကိုမှတ်တမ်းတင်ပြထားတာဖြစ်ပါတယ်။ပြီးခဲ့တဲ့လကထုတ်လွှင့်ခဲ့တဲ့အဲ့ဒီအစီအစဉ်ကိုမလေးရှားကရဲတွေကစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်ခဲ့တာကြောင့်မလေးရှားနိုင်ငံတဲ့မီဒီယာလွတ်လပ်ခွင့်တွေဆုံးရှုံးနေတယ်ဆိုပြီးစိုးရိမ်ပူပန်မှုတွေထပေါ်လာနေချိန်မှာ Al Jazeera သတင်းဌာနရုံးခန်းကိုအခုလိုဝင်ရောက်စီးနင်းတာလည်းဖြစ်ပါတယ်။ဒီဖြစ်ရာဟာမီဒီယာလွတ်လပ်ခွင့်ကိုဖိနှိပ်ချုပ်ချယ်ဖို့တိုးပြီးလှုပ်ဆောင်လာတာကိုပြသနေတယ်လို့လည်း Al Jazeera အင်္ဂလိပ်ဌာနကစီမံခန့်ခွဲမှုဒါရိုက်တာ Giles Trundell ကဝေဖန်ဖြစ်တင်ခဲ့ပါတယ်။မလေးရှားအစိုးရကတော့ Al Jazeera ရဲ့သတင်းမှတ်တမ်းကဟာနားလည်မှုလွဲမှားစေပြီးတိကျမှုလည်းမရှိကြောင်းနဲ့ Al Jazeera အသံလွှင့်ဌာနကိုဂုဏ်သတင်းဖျက်မှုရွှန်ရှားပွဲမသိတော်တာတွေကိုထုတ်လွှင့်မှုနဲ့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေကြောင်းပြောပါတယ်။လော့ခ်ဒေါင်းလောက်တာကြေးမီလာဒုံကတရားမဝင်ရွှေ့ပြောင်းလုပ်သားတွေကိုအစုလိုက်အပြုံလိုက်ဖမ်းဆီးခဲ့ရတာကလည်းလူထုကိုအကာအကွယ်ပေးဖို့လိုအပ်လို့ဖမ်းဆီးရတာလို့မလေးရှားအာဏာပိုင်တွေကပြောထားခဲ့ပါတယ်။မလေးရှားနိုင်ငံမှာမြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့အင်ဒိုနီးရှားနိုင်ငံတွေအပါအဝင်စီးရဲတဲ့နိုင်ငံတွေကလာတဲ့ရွှေ့ပြောင်းလုပ်သားအများအများစက်ပြူးရေးနဲ့စက်မှုလုပ်ငန်းတွေအပါအဝင်လုပ်ငန်းမျိုးစုံမှာအလုပ်လုပ်ကြနေတာဖြစ်ပါတယ်ခင်ဗျ။